နောက်ဘက်ကန်ဒီတာနဲ့ဂျော်ဒန်နိုင်ငံခြားနေဆက်မှာဒီကနေ့တင်းနှင်းကွင်းနေ့ပြစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသား၃ယောက်သေဆုံးတဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။နေဆက်တရားမှာဂျော်ဒန်ဘက်ခြမ်းကနေထရက်ကားနဲ့ရောက်လာတဲ့တနတ်သမားကအစ္စရေးလူမျိုးတပ်ဖွဲ့ဝင်တွေကိုစတင်ပြစ်ခတ်ခဲ့ပြီးတိုက်ခိုက်သူကလည်းအပြန်အလှန်ပြစ်ခတ်ရာကသေဆုံးသွားကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။သေဆုံးသူတွေကအရက်သားတွေဖြစ်ချပြီးအသက်50တဝက်တည်းဖြစ်တယ်လို့လည်းဒေသခံအရေးပေါ်ကစေးလုံငန်းကပြောဆိုထားပါတယ်။ပြစ်ခတ်မှုကိုဂျော်ဒန်နိုင်ငံကစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲနိုင်ငံပိုင်ပက်ထရာသတင်းကဖော်ပြခဲ့တာပါ။နောက်နိုင်ငံတွေနဲ့မဟာမိတ်ဖြစ်တဲ့ဂျော်ဒန်နိုင်ငံဟာ1994ခုနှစ်မှာအစ္စရေးနဲ့ငြင်းငြင်းရေးယူထားပေမဲ့ပါလက်စတိုင်းနေပေါ်အစ္စရေးရဲ့မူဝါဒတွေကတော့အပြင်းထန်ဝေဖန်လေးရှိပါတယ်။ဂျော်ဒန်မှာပါလက်စတိုင်းနေထိုင်သူတွေအများအပြားရှိနေပြီးဂါဇာစစ်ပွဲစတင်ကလေးကအစ္စရေးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေတာပါ။ပြစ်ခတ်မှုဖြစ်ခဲ့တဲ့ဂျော်ဒန်မြစ်ပေါ်က LNB နေဆက်ကူတရာကိုတော့ဘီယင်းဟူစိန်တရာလို့လည်းခေါ်ပြီးအစ္စရေးတွေပါလက်စတိုင်းနေနိုင်ငံတကာခီးသွားတွေအဓိကအသုံးပြတဲ့တရားလည်းဖြစ်ပါတယ်ခင်ဗျာ။